မန္တလေးတိုင်းတပေးချင်းမြို့နယ်တကောင်းတိုင်းနယ်အတွင်းမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတကြံကာလတိုက်ပွဲပြင်းထန်ခဲ့ပြီးတဲ့နောက်ကျေးရွာ9ရွာကထောင်ချီတဲ့ပြည်သူတွေဟာနေရပ်ကိုစွန့်ခွာထွက်ပြေးနေကြရပါတယ်။စစ်ကြောင်ပြည်သူတွေဟာတောတောင်တွေအတွင်းမှာတင်းရှောင်နေရပြီးတောက်သုံးရည်နဲ့အစားအနပ်ရခအခက်အခဲဆေးဝါးအခက်အခဲတွေရှိနေသလိုအရေးတကြီးအရေးပေါ်လိုအပ်ချက်တွေလည်းရှိနေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုသားညွန့်ဦးပြောပြမှာဖြစ်ပါတယ်ဗျာ။
တပည့်ချင်းမြို့နယ်တကောင်းတိုက်နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးဖွဲ့တွေကြားဒီလ23ရက်နေ့ကနေပြီးတော့25ရက်နေ့ထိတိုက်ပွဲပြင်းထန်ခဲ့ပြီးတော့စစ်ကောင်စီတပ်ကလေကြောင်းကပါတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အဲ့လိုတိုက်ပွဲပြင်းထန်ခဲ့တဲ့နောက်ဒီစကိုင်းတိုင်းထိကျိုက်မြို့နယ်နဲ့ရှမ်းပြည်နယ်မဘေးမြို့နယ်အဆက်ဒေသတပည့်ချင်းမြို့နယ်တကောင်းတိုက်နယ်အတွင်းကကြေးရွာတော်များများဟာစစ်ဘေးလွတ်ရာတောတောင်တွေအတွင်းကိုတင်းရှောင်ခဲ့ကြရတယ်လို့တကောင်းနယ်ကဒေါ်မမကြီးက view ကိုပြောပါတယ်။
ရွာရပြေးနေရတာကိုသွားကြည့်ပုံလေးရွာရွာလေးပတ်စာလေးဆိုတော့ဆိုရင်ရွာရှိရပြေးပြန်ရွာနံပါတ်ရမိုင်းတိုင်းတော့ဥပ္ပတ်ပုံတော့အဲ့လိုရောင်ကုန်းကိုအများကြီးဝင်ရင်းအောင်ဒါရှိနေအောင်ဒါခုထဲနေရပြေးတယ်မကောက်ဘူး
နွေရာသီကာလဖြစ်တာမဟုတ်လို့စစ်ရှောင်းတွေဟာတောက်ရအခက်ခဲကြုံရသလိုရေရှည်လာလို့ရှိရင်ဝမ်းရောဂါဖြစ်လာမှာကိုလည်းဆွေးနွေးနေတဲ့ကြောင်းပြောပြပါရစေ။အဲ
ဒီဆပါရယ်ဆိုလည်းရက်ကြီးတပုံကြီးလေးကိုတောက်ရစ်သုံးရတယ်လက်စီကကျမတို့ဝမ်းရောဂါတွေပါဒီမှာဖြစ်နေရတယ်ဒါကအကျိုးနည်းရနေဆက်တယ်ဒီမှာဆက်ရခနေဆိုတော့လုံးဝတော့ခတ်နေတယ်ညာတော့ပါလာကပေးနေဆက်လာကိုပါတယ်ဆက်စားလို့လည်းဒီဆိုင်လို့ကြာတော့မမီးဒီရပိုင်းတွင်းကိုအပူကြီးတွေအရေးကြီးလို့အညာပေါ်တော့တကယ်ကဒီနဲ့ဆေးဝါးပေါ်အစားရအောင်ဆိုတော့ကိုအတက်ကြီးရဲ့ရောဘာခွတ်တဲ့ဆေးကိုဆေးကိုကိုယ်ဆေးကိုကလေးမေးပိုင်ကိုရောင်းဝယ်ပြီးတော့ခတ်တယ်ပေါ့လို့ပြော
မိုးရီကာလာတီဆက်လက်တင်းရှောင်နေရမယ်ဆိုရင်တော့မိုးကရီလည်းလူအလှမှာဖြစ်တယ်လို့ပြောပါတယ်အခြားဒေသခံတူကတော့ဒီအပိုင်းတွင်စစ်ကောင်စီတပ်တွေပြန်ရုပ်သွားတာမလို့တိုက်ပွဲတွေညင်သက်နေကြောင်းဒါမှမဟုတ်လည်းတိုက်ပွဲတွေနောက်တစ်ခါထပ်မံဖြစ်လာမှာကိုစိုးရိမ်နေစေဖြစ်တဲ့ကြောင်းပြောပါရယ်
။ကျွန်တော်တို့ကြာဆုတ်သွားပြီတော့နောက်တစ်ခါဦးကကိုပြန်ဆုတ်ရပြီတိုက်ပွဲကလည်းလုံးဝနေမှာရိုက်ကြလို့အဲဒါနဲ့ဒီလိုပြက်ကလည်းချိန်လိုက်တာဆိုတော့များကလာဆိုတော့ပြက်ပြီးပြီးမှလည်းစီးပြင်းမှမှာဒီကတော့အခုလည်းလည်းပဲဒီမှာရခဲ့ကိုပုံရိုက်ကြသည်အဲ့ဒီလာမော်ရီအဲ့ဒီလူတွေလည်းကြောက်ပြန်ပြီးတော့မှတကယ်တော့မှလည်းရှိကြလို့လည်းရှိသေးတယ်။ဆရာတရားကိုမှတုံ့ပြန်တုံ့ပြန်ဆိုရဲမှနေရကြသေးတယ်လို့
တကောင်းပြည်သူ့ကော်မတီတပ်ဖွဲ့ကတော့ဒီလ23ရက်ကနေ25ရက်အတွင်းတိုက်ပွဲလေးကြိမ်ဖြစ်ခဲ့ပြီးတော့25ရက်နေ့ကလေကြောင်းကနေပြီးတော့ဒီစစ်ကောင်စီက5ကြိမ်လောက်ကိုဘုံကျဲတက်ခတ်ခဲ့ကြောင်းနဲ့ကျေးရွာ900ကလူကြီး4000ခန့်တင်းရှောင်နေရတဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။လေကြောင်းတက်ခတ်မှုမှာနေအိမ်တလုံးထိမှန်ပျက်စီးခဲ့ပေမဲ့ရက်သားတွေထိခိုက်မှုမရှိတဲ့ကြောင်းဖော်ပြပါရတယ်။မြန်မာစစ်ကောင်စီဟာနိုင်ငံတွင်းတိုက်ပွဲတွေဖြစ်နေတဲ့ပြည်ပခနေပြည်တော်မှာလေကြောင်းသုံးတိုက်ခိုက်မှုတွေကြောင့်နိုင်ငံတကာဝေဖန်မှုတွေပြင်းထန်ထန်ခံနေရတာပါ။ကလေးငယ်တွေအပါဝင်လူပေါင်း100ကျော်သေဆုံးခဲ့ရတဲ့ပြီးခဲ့တဲ့ကမ်ဘလူးလေကြောင်းတိုက်ခိုက်မှုမှာတော့ဒါဟာ PDF တပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့စစ်ကောင်စီကနေပြီးတော့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ။